စတူရန်ကီလိုမီတာ900ရှိမဲ့ဒဝဲအထူးစီးပွားရေးဇုံကိုအကောင့်ထဲပို့ဖို့ထိုင်းဂျပန်နဲ့မြန်မာခေါင်းဆောင်တွေလွန်ခဲ့တဲ့ဇူလိုင်လကတိုကျိုမှာသဘောတူခဲ့ကြပါတယ်။သုံးနိုင်ငံအညီအမျှပိုင်ဆိုင်မဲ့အထူးစီးပွားရေးဇုံဖြစ်ပါတယ်။ထိုင်းနိုင်ငံမှာဂျပန်ကိုပတိပေါင်း1500ကျော်ရှိတာမို့ဂျပန်ပါဝင်လာတာကိုကောင်းတဲ့လက္ခဏာဖြစ်ကြိုဆိုကြပါတယ်။တရုတ်ကိုပတိတခုကိုလည်းဒေါ်လာတန်း3000တန်းရင်းနှံချက်စက်ယုံကြီးစောက်ဖို့ဦးသိန်းစင်အစိုးရကခွင့်ပြုထားပါတယ်။ဒါကြောင့်လေးနိုင်ငံတဝဲအထူးစီးပွားရေးဇုံဖြစ်လာမဲ့သဘောရှိပါတယ်။စတင်အကောင့်တွေပေါ်ဖို့2008မှာသဘောတူခဲ့ပြီးမယ်အလွန်ကြီးမားပြီးငွေရင်းများလွန်းတာမို့တပိုင်းတစသာလုတ်ကင်နိုင်ပြီးနှောင့်နှေးကြံ့ကြံ့နေရပါတယ်။ရင်းနှက်စိတ်ကန်းတင်မောခြင်းရင်းနှံဓာတုဆက်ယုံရင်းနှံချက်ဆက်ယုံတမဏိဆက်ယုံဓာမီဩဇာဆက်ယုံလျှက်စစ်ဓာအားဆက်ယုံစတာတွေတိဆောက်ဖို့ရွယ်လာမှု၁၀နှစ်ကြာမယ်လို့ခန့်မှန်းနေစီမံကိန်းဖြစ်ပါတယ်။ဒါပေမဲ့ရှင်းနှစ်ကြာတော့မှစတင်အကောင့်တွေပေါ်လာတွေ့ရပါတယ်။တပြိုင်တည်းအကောင့်တွေဖော်ဖို့မဖြစ်နိုင်တာမို့စတူရန်ကီလိုမီတာ30ရှိမဲ့စက်မှုဇုံကအရင်စဖို့စီစဉ်ပါလေ
စက်မှုဇုံနဲ့ဒဝဲထိုင်းကားလန်တီဆောက်တာဟာအထူးစီးပွားရေးဇုံရဲ့ပထမအဆင့်ဖြစ်ပါတယ်ကီလိုမီတာ130ကျော်ရှိတဲ့ဒဝဲထိုင်းကားလန်တီဆောက်ဖို့အတွက်ဒေါ်လာတန်း130မြန်မာအစိုးရကိုချေငှားဖို့ထိုင်းအစိုးရကသဘောတူထားပြီးသားဖြစ်ပါတယ်ဒါပေမဲ့တောင်ပေါ်ကားလန်တွေပါဝင်နေတာကိုကုန်နင်းကားတွေအတွက်အန္တရာယ်ရှိတယ်လို့ဂျပန်ဘက်ကမြင်လာကြောက်တောင်အောက်မှာလှိုင်ကောင်းတူပြီးကားလန်းဖောက်ဖို့အကြံပေးထားပါတယ်အစဉ်အတန်းရှိတဲ့ကားလန်းတိဆောက်ရင်ငွေပိုကုန်ပြီးအချိန်ပိုကျနိုင်ပါတယ်တောင်ဖြတ်လှိုင်ကောင်းခုနှစ်ခုတူးရမှာမို့အကုန်ကျပိုများမှတေးကြပါတယ်ဂျပန်ပါဝင်လာလို့စီမံကိန်းအစဉ်အတန်းမြင့်လာပြီးလုံခြုံစိတ်ချရတယ်လို့ကုန်ကျစိတ်လည်းပိုမိုများပြားလာနိုင်ပါတယ်
ရင်းနဲ့စိတ်ကန်းနဲ့စက်မှုဇုံတိဆောက်ရေးအစီအစဉ်ကိုလည်းဂျပန်ကပြန်လည်ဆန်းစစ်ဖို့ရှိပါတယ်။တဝဲအထူးစီးပွားရေးဇုံပြည်စည်းအောင်ဒေါ်လာတန်း12000ကုန်ကျမယ်လို့ခန့်မှန်းပါတယ်။အထူးစီးပွားရေးဇုံကြောင့်နေရာရွှေပြောင်းပေးရမယ့်ဒေသခံတွေအတွက်အိမ်နဲ့တိုက်ခန်းတွေစောင့်နေပြီးမြင်မဲ့သူမရှိသေးပါဘူး။ရှင်းနေကြမှာပထမအဆင့်အကောင်အထည်ဖော်ဖို့ပြင်ဆင်နေတာဖြစ်ပေမဲ့တဝဲစီမံကိန်းကိုစိတ်ဝင်စားသူတွေများလာပါတယ်။မြန်မာအတွက်သာမကပဲဒေသဆိုင်ရာအတွက်ပါအရေးကြီးတဲ့စီမံချက်အဖြစ်ရှုမြင်ကြပါတယ်။ဒါပေမဲ့ထိုင်းအခြေစိုက်ဒဝဲ Watch အဖွဲ့ကတော့ကုမ္ပဏီကြီးတွေသာအထူးအမြတ်ခံစားရပြီးဒေသခံတွေနဲ့နာဆုံရှုံပြီးတဘာဝပတ်ဝန်းကျင်ပျက်စီးဖို့များတာကို NLD အစိုးရသတိပြုတင်တယ်လို့ဆိုပါတယ
်။ဒဝဲအထူးစီးပွားရေးဆောင်ပထမအဆင့်အကောင့်ထည့်ဖို့ပြင်ဆင်တဲ့အချိန်မှာတော့ဒေသခံတွေရဲ့လူရိုးလှုပ်ဆင်စီးပွားရေးလုပ်ငန်းတွေပျက်စီးကုန်ပြီလို့ပြောကြပါတယ်။စီဝိုင်းဇုံတိဆောက်ပြီးစီရင်အလုသမားတောင်းချီပြီးအလုရကြမယ်လို့မျှော်လင့်ကြပေမဲ့လောလောဆယ်မှာတော့ကြေးရွာ30ကျော်ကလူကြီး4000ကျော်ရွှေပြောင်းပေးရမှာဖြစ်ပါတယ်။အရင်ရှင်တွေကြီးပွားချမ်းသာဖို့အတွက်ဒေသခံစင်ရဲသားတွေအနစ်နာခံရတယ်လို့မြင်သူတွေလည်းရှိပါတယ်။ထိုင်းနိုင်ငံကမတ်တပုတ်စက်မှုနယ်မြေကြောင့်ဒေသခံတွေအစိတ်အသင့်ပုံကိုဒဝဲသားတွေသိရှိကြပါတယ်။မတ်တပုတ်စက်မှုဇုံတိဆောက်ပြီး9နှစ်ကြာတဲ့အခါတောင်ဝန်ရှိတဲ့အစိုးရဌာန၈ဌာနကိုဒေသခံတွေကတရားစွဲရတဲ့အထိအခြေအနေဆိုးဝါးသွားပါတယ
်။ဒဝဲအထူးစီးပွားရေးဇုံဧရိယာဟာမတ်တပုတ်စက်မှုဇုံနဲ့၈ဆလောက်ကြီးမားတာမို့နိနာဆုံးရှုံးမှုနဲ့ပျက်စီးမှုကလည်းပိုပြီးများပြားပွေရှိပါတယ်။နိနာဆုံးရှုံးတာကိုအရင်ဆုံးဖြေရှင်းဖို့လိုအပ်ကြောင်းဒေသခံအယတ္တအသင်းအဖွဲ့တွေကလွန်ခဲ့တဲ့မတ်လကတောင်းဆိုထားပါတယ်။ဒေသခံတွေထဲမှာစီမံကိန်းနဲ့ပတ်သက်ပြီးသိရှိသူက900ကျိုင်းလုံးသာရှိပြီးမသိသူကအများစုဖြစ်ပါတယ်။ဒေသခံ60ကျိုင်းလုံးလေယာဆုံးရှုံးမှဖြစ်ပေမဲ့ရောကြီးကိစ္စကိုမရှင်းလင်းသေးဘူးလို့ဆိုပါတယ်။စီမံကိန်းအရဆိုင်ဖို့တောင်းဆိုတာမဟုတ်ပဲဆက်မလုပ်မီရှိနေတဲ့ပြဿနာကိုအရင်ရှင်းဖို့တင်ပြတာဖြစ်ကြောင်းလူလူကြားမှာအတန်များဆိုတဲ့အစီရင်ခံစာမှာပေါ်ပြထားပါတယ်။ဦးသိန်းစင်အစိုးရတက်တန်းကုန်ကဏ္ဍတရုတ်ကုမ္ပဏီကိုလုတ်ခွင့်ချပေးလိုက်တဲ့ရေနံချက်ဆက်ယုံစီမံချက်ကိုလည်းဒေသခံတွေဘဝေမချဖြစ်နေပါတယ်။ဒီစီမံကိန်းကိုတရုတ်ကုမ္ပဏီက80ရာခိုင်နှုန်းစစ်တပ်ပိုင်မြမစီးပွားရေးဥပိုင် Limited ထူးကုမ္ပဏီအုပ်စုနဲ့မြမရေနံဓာတုလုပ်ငန်းက30ရာခိုင်နှုန်းအကျိုးခံစား권ရကြပါတယ်။ဆက်ယုံတည်ဆောက်မဲ့တီစစ်ကန်းကြီးဒေသခံတွေကတော့တရုတ်စီမံကိန်းကိုအပြင်းအထန်ကန့်ကွက်နေကြပါတယ်။တဲ့နိုင်တိုင်းကစီမံကိန်းအားလုံးဟာဦးသိန်းစင်အစိုးရလက်ထက်ကခွင့်ပြုခဲ့တာမို့အစိုးရတဲ့အနေနဲ့ပြည်သူအကျိုးစီးပွားကိုမထိခိုက်စေဘဲအကောင့်တွေပုံနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။